လက်ကျွမ်းလူသတ်မှုမှာတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကာကွယ်ဆောင်ရှောက်ပေးဖို့ထိုင်းနိုင်ငံကိုရောက်နေတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထိုင်းဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုမနေ့အင်္ဂါနေ့ကပန်ကြားခဲ့ပါတယ်ဘူချုပ်ကြီးမြထွန်းဦးကိုယ်တိုင်လည်းမြမလူငယ်နှစ်ဦးကိုထိမ့်သိမ့်ထားတဲ့ထိုင်းအချင်းထောင်နဲ့အထီးသွားရောက်အပေးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံခေါင်းဆောင်တွေကိုဘူချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုက်ရိုက်ပန်ကြားချက်ဘလောက်ထိထိရောက်နိုင်မလဲ။မန်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ထိုင်းမြန်မာအစည်းအဝေးအရာရှိများအစည်းအဝေးကိုတက်ရောက်လာတဲ့မြမကာကွယ်ဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်လှိုင်ကအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ဝန်ကြီးလည်းဖြစ်တဲ့ဘူချုပ်ကြီးဟောင်းပရာယွတ်ချန်ဦးချာနဲ့တည်တံ့တွေ့ဆုံခဲ့တာပါ။နှစ်နိုင်ငံစီရေးနိုင်ငံရေးဆိုင်ရာဆက်ဆံရေးကိစ္စတွေကိုပြောကြားရမှာလက်ကျွန်းလူတက်မှုမှာတည်တံ့ပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကိုနှစ်နိုင်ငံနဲ့နှစ်နိုင်ငံတက်မတော်နှစ်ရက်ကြာတည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုတွေကိုထောက်ထားပြီးတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကူညီဆောက်ရှောက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်မြောက်ရီရုံမြင့်တန်ကြားကမနေ့ကထုတ်လင်းတဲ့သတင်းအစီအစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေတ္တာရက်ခံချက်နဲ့ပတ်သက်လို့အခုလိုကြေညာသွားပါတယ်
။ထိုင်းနိုင်ငံမှာတေဒံပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံသားနှုတ်ကိုထိုင်းနိုင်ငံနဲ့နှစ်နိုင်ငံတမန်တော်နေရာကြားရှင်းရင်းဆွေးချစ်ချင်ရင်းနှီးမှုများကိုထောက်ထားပြီးတက်ညာပေးရန်စဉ်းစားပေးစီလိုကြောင်းတရားဥပဒေနဲ့ညီကူညီဆောက်ရှောက်ပေးစီလိုကြောင်းနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုများကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါသည်
ထိုင်းနိုင်ငံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူလိုက်ပါသွားခဲ့တဲ့တက်မတော်ညှိနှိုင်းကွပ်ကဲရေးမှူးကြီးရီလီဗိုလ်ချုပ်ကြီးမြာထွန်းကိုယ်တိုင်လည်းတေဒံစီရင်ချမှတ်ခံထားရတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ကိုထိမ့်သိမ်းထားတဲ့ထိုင်းအချင်းတောင်ကိုမနေ့အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ကြောင်းလည်းမြောက်ရီရုတ်တံကအခုလိုကြေညာသွားပါတယ
်။မြမတက်မတော်မှာညှိနှိုင်းကွပ်ကဲရေးမှူးကြီးရီလီဗိုလ်ချုပ်ကြီးမြာထွန်းကထိုင်းနိုင်ငံခိုတောင်ကျွန်းလေကျော်မှာ2014ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်စဉ်မှာကျူးလွန်ကြောင်းဆွတ်ဆွဲချက်ဖြင့်တေဒံချမှတ်ခြင်းခံထားရသူမြန်မာလူသမားဝင်းစော်ထွန်းနဲ့စော်လင်းတို့ကထိုင်းနိုင်ငံနွန်ထပူရီခရိုင်ဘန်ခွန်ဗဟိုအချင်းထောင်မှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှ2နာရီခွဲအထိသွားရောက်တွေ့ဆုံပြီးပြည်တော်စုတမရမြန်မာနိုင်ငံတော်အစိုးရအနေနဲ့ထိုင်းမြေမင်းမြတ်ထံကိုအယူခံဝင်လာရေးအတွက်ကူညီဆောင်ရွက်ပေးလျက်ရှိကြောင်းနဲ့တမရကာကွယ်ရေးအစည်းအချုပ်ကလည်းထိုင်းနိုင်ငံရှိတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးရန်ပြောကြားထားရှိကြောင်းတို့ဖြင့်အားပေးစကားပြောကြားခဲ့ပါ၏။အဲ့လိုတွေ့ဆုံစဉ်ဘွန်ခွန်မဟုအချင်းထောင်ရဲ့ညွှန်ကြားရေးမှူးဖြစ်သူမစ္စတာဆိုဖွန်ရန်ပရီချာကအချင်းသားနှစ်ဦးကိုကောင်းမွန်စွာထိန်းသိမ်းထားရှိတဲ့အခြေအနေများကိုရှင်းလင်းဆွေးနွေးပါ၏။အဲ့ဒီအချင်းသားနှစ်ဦးဖြစ်တဲ့ဝင်းစော်ထွန်းနဲ့စော်လင်းတို့ရဲ့ကျန်းမာရေးအခြေအနေမှာကောင်းမွန်မှုရှိကြောင်းနဲ့အချင်းထောင်မှချမှတ်ထားတဲ့စီမင်းစည်းကမ်းများအတိုင်းကောင်းမွန်စွာလိုင်းနာကနေထိုင်ရင်းရှိကြောင်းသိရှိရပါ၏ဆက်လက်ပြီး၎င်းကဘွန်ခွန်ဗဟုအချင်းထောင်တွင်ရှိအချင်းသားများထားရှိတဲ့အဆောင်များအချင်းသားများကိုထိန်းသိမ်းထားရှိမှုအခြေအနေများနဲ့ကြွေးမွေးမှုအခြေအနေများကိုလှည့်လည်ရှင်းလင်းပြသခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ
လက်ကျွန်းလူတက်မှုမှာကျူးလွန်ခဲ့တဲ့ဆိုပြီးတေဒံစီရင်မှုအတွက်မောင်စော်လေးနဲ့မောင်ဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဩဂုတ်လ29ရက်နေ့ကပယ်ချခဲ့ပြီးတဲ့နောက်ထိုင်းဥပဒေအရရပ်ပေါင်း60အတွင်းထိုင်းပြည်မင်းမျက်စီကိုအတနာခံစားတင်သွင်းဖို့ထိုင်းအကျိုးဆောင်ရှင်တွေကပြင်ဆင်နေကြတာပါတေဒံစီရင်ချက်ကိုတက်ညာပေးဖို့မြန်မာတက်မတော်အကြီးအကဲကိုယ်တိုင်မေတ္တာရက်ခံချက်ဟာထိရောက်မှုရှိပြီးထိုင်းပြည်မင်းမျက်စီရောက်ဖို့အခွင့်အလမ်းတွေရှိနေကြောင်းလက်ကျွန်းလူတက်မှုထိုင်းတရားစီရင်ရေးမှတခြားလုံးလိုက်ပါဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချစ်က VOE ကိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်ထိုင်းပြည်အတိုင်းအမြန်ခံကောင်စီဆိုတာရှိရလေကျွန်တော်ကထိုင်းနိုင်ငံမှာအမတားမှလူရွေးလေးရှင်နေရှိတဲ့ဗိုလ်ချုပ်ကြီးပရင်ဆိုတော့အဲ့ဒါ तू ကသူဥက္ကဋ္ဌအဲ့ဒီဥက္ကဋ္ဌကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုသူ့ရဲ့မွေးသားသားဆိုပြီးတော့ပါတရားဝင်ပြောထားတာရှိတယ်သူတို့ဟိုကပုဂ္ဂိုလ်ရတားရင်းကြီးတယ်ဆိုတော့အခုထိုင်းပြည်ကောင်စီမှာဥက္ကဋ္ဌဖြစ်တာလည်းဗိုလ်ချုပ်ကြီးပဲသူကကျွန်တော်ကအာဏာသိမ်းခဲ့တဲ့ဟိုကဗိုလ်ချုပ်ကြီးတွေပဲဆိုတော့သူတို့ရှင်းရှင်းလေးကဟိုအဆက်ဆက်ရှိတယ်ဆိုတော့အဓိကတော့ဒီအဲ့ဒီပြည်ကောင်စီကတော်တော်လေးကိုအရေးပါတယ
်ဒီထိုင်းပြည်မင်းမြတ်တို့စဉ်းစားလေ့ရှိတဲ့ပုံစံအရောပေါ့နော်ဒီမောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့ရဲ့ဒီလက်ကျွန်းအမှုထိုင်းပြည်မင်းမြတ်ကဘလို့ဆုံးဖြတ်မယ်လို့ညွှန်လင့်ထားလဲရှင်
后边的白包进入的超越你嘛我进入也放流行的心理吧心理阿爸我进入他心里面讲谁啊哎你阿木呢不得比如 CV 六八没哎 CV 六没进入的不如牛包里不如鸡蛋没来不如不如阿佩西的苏亚里嘎不如八文店的苏亚哈里的话不送片的嘛吧而且进入也对中国呢他进入嘛系列和他讲比他比较心理他两个人的妈妈也进入讲比的进入然后哭的地方进入胸肌的吧对对对对对对对我查看嘛了，我不，他们也明白你呢，对人你小包比如的查那些那些啊，你偏偏被人抢到过来了，路没路，正好路停嘛嘞，正好他你看家里多少心里话嘞，我第个里头特别那样问题，他一说啊你呢，我慢慢也没老糊涂，正好停嘛了比较好呗。
你妈做呀，果然嘞，台北明明是阿达那看啥电灯布，台州上水泥人嘞，台北水泥泥浆，阿老的妈问起乌灯水个，比个嘞一般转标价差的路，台南人三亚你妈单买几果然嘞，过年上月比你话嘞，